ဘာလာဘလုံးပြည်တွင်အုပ်စုအဆင့်နောက်ဆုံးပွဲစဉ်တွေကိုဒေါ်လာဝိနိကကစားကြတာမှာအုပ်စုကြီးကအင်္ဂလန်နဲ့ဘယ်ဂျီယံပွဲမှာဘယ်ဂျီယံကတကူကူမရှိပနားမနဲ့ဒူနီရှားပွဲမှာဒူနီရှားကနှစ်ကိုးတကူနဲ့အတူတူနိုင်ရသွားပါတယ်။ဒါကြောင့်အုပ်စုကြီးမှာဘယ်ဂျီယံကအုပ်စုပထမအင်္ဂလန်ကအုပ်စုဒုတိယနဲ့16တင်းရှုံးထွက်အဆင့်ကိုတက်သွားပြီးပနားမနဲ့ဒူနီရှားကတော့ပြိုင်ပွဲကနေထွက်သွားပါပြီ။အစောပိုင်းကတည်းကအုပ်စု H ပွဲတွေမှာကိုလန်ကဂျပန်ကိုတကူကူမရှိကိုလန်ဘီယာကစီနီဘောကိုတကူကူမရှိနဲ့အတူတူနိုင်ရပြီးကိုလံဘီယာကအုပ်စုပထမဂျပန်ကအုပ်စုဒုတိယနဲ့16တင်းရှုံးထွက်အဆင့်ကိုတက်သွားပါတယ်။အုပ်စုကြီးပထမဘယ်ဂျီယံအသင်းဟာအုပ်စု H ဒုတိယဂျပန်အသင်းနဲ့16တင်းအဆင့်မှာခံရမှာဖြစ်ပြီးအုပ်စုကြီးဒုတိယအင်္ဂလန်အသင်းဟာအုပ်စု H ပထမကိုလံဘီယာအသင်းနဲ့ရှင်းနိုင်ကစားမှာပါ။ဇွန်လ29ရက်တောက်တာနေ့မှာပွဲစဉ်တွေကျင်းပပြီး30ရက်နေ့မှာ16တင်းရှုံးထွက်အဆင့်ပွဲတွေစပြီးရှင်းနိုင်ကစားကြပါမယ်။